အိန္ဒိယနိုင်ငံကစီးရဲရဆောင်းလာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမယ်အကြောင်းပါကစ္စတန်ဝန်ကြီးချုပ်အမရိကန်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ဗိုက်ဆိုင်မှုအတွက်အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့သတင်းပတ်တည်းအိန္ဒိယတပ်ဖွဲ့တွေတိုက်ဆုံခဲ့ရတဲ့အသေးခံဘုံးကွက်တိုက်ခတ်မှုကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံကြားတင်းမာမှုတွေဟာအန္တရာယ်ရှိတဲ့အဆင့်ထိကြီးထွားလာနေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်ကနိုင်ငံကိုရုံးမြင့်တန်ကြားကပြောကြားတဲ့မင်းငွန်းထဲမှာသတိပေးလိုက်တာပါ။ပါကစ္စတန်နိုင်ငံကိုတိုက်ခိုက်ဖို့စဉ်းစားနေတယ်ဆိုရင်ပါကစ္စတန်နိုင်ငံအနေနဲ့စဉ်းစားရအောင်စဉ်းစားနေမှာမဟုတ်ပဲချက်ချင်းလက်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းပြောဆိုလိုက်တာပါ။ပူဝါမာခရိုင်မှာအိန္ဒိယလူမျိုးတပ်ဖွဲ့ဝင်40ကျော်တိုက်ဆုံခဲ့ရတဲ့တိုက်ခိုက်မှုဟာပါကစ္စတန်ခြေဆိုင်အစ္စလမ်စစ်သွေးကြွအဖွဲ့ဂျာရှီမိုဟာမက်ရဲ့လက်ချက်ဖြစ်တဲ့အကြောင်းအိန္ဒိယကဆွဆွဲထားတာဖြစ်ပါတယ်။အိန္ဒိယခေါင်းဆောင်တွေကတော့ပါကစ္စတန်ပေါ်လက်တုံ့ပြန်အရေးယူဖို့လည်းကတိပြုပြောဆိုထားတာပါ။စစ်သွေးကြွအဖွဲ့ဟာပါကစ္စတန်ထောင်လိုင်းဌာနနဲ့ဆက်နွယ်မှုရှိတဲ့အကြောင်းနဲ့အိန္ဒိယတာဝန်ရှိသူတွေကဆွဆွဲထားပေမဲ့ပါကစ္စတန်ဘက်ကတော့အခြေအမြစ်မရှိတဲ့ဆွဆွဲချက်ဖြစ်ငြင်းဆန်ထားပါတယ်။စစ်သွေးကြွအဖွဲ့ကတော့ပါကစ္စတန်နိုင်ငံကတရားမဝင်အဖွဲ့အစည်းဖြစ်2002ခုနှစ်ကတည်းကကြီးညာထားတာပါ။စစ်ပွဲတွေပွဲကိုစရတယ်လွယ်ပေမဲ့အဆုံးသတ်ဖို့ခက်ခဲတဲ့အကြောင်းနဲ့ဒီအတွက်လည်းစင်စင်ချင်းချင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်ကတတိပြပြောဆိုသွားပါတယ်။1948ခုနှစ်မှာဗြိတိန်နိုင်ငံလက်အောက်ကနေလွတ်လပ်ရခဲ့ပြီးနောက်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားစစ်ပွဲ3ချိန်ဖြစ်ပွားခဲ့ပြီးနှစ်ချိန်ကတော့ပိုက်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးဖြစ်ပွားခဲ့တာပါ။